သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပို့မှုထူးကဲတဲ့သတင်းစာမားတွေကိုရှားဖွေပ
ါ SPS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့ online ကနေလည်းအချိန်မီနားဆင်နိုင်ပါပြီ
တော်ရရှိမြတ်မြဒေတာအသစ်များရကိုဝင်ဆုံးရှုံးခြင်းရဲ့စိတ်ကြမ်းမာရေးဆိုင်ရာသက်ရောက်မှုများကိုဖော်ပြပေးထားပါရယ်ကိုဝင်ဆုံးရှုံးရခြင်းသည်ထောင်ပေါင်းများစွာသောအမျိုးသမီးများခံယူရမယ့်အရာဖြစ်ပြီးပြင်းထန်သောဝမ်းနည်းပူဆွေးမှုနှင့်အထူးကြံမှုကိုဖြစ်စေပါရယ်အသစ်နှင့်မျှော်လင့်ထားသောမိဘများအတွက်အထူးပံ့ပိုးကူညီမှုပေးတဲ့Gidget Foundation Australia သည်ဆုံးစည်းစွာဝင်ရောက်ဆွတ်ဖက်ခြင်းသည်ကုသရေးလုပ်ငန်းစဉ်တွင်အဓိကကျတယ်လို့ပြောဆိုပါတယ်။သို့သောအထူးသဖြင့်ရွှေပြောင်းအခြေချနေထိုင်သူများတွင်ကိုဝင်ဆုံးရှုံးခြင်းနှင့်ပတ်သက်လို့ထင်ရှားသော stigma အမဲဆက်များရှိနေသဖြင့်ယင်းသည်စိန်ခေါ်မှုတစ်ခုဖြစ်နေပါတယ်။ဖာတီမာအယ်အာဆာဒီကိုဇီယာကောင်းသောကလေးနှစ်ယောက်မိခင်တူဖြစ်တော်လဲမိဘအဖြစ်သို့ရောက်ရန်သူမရဲ့ခရီးမှာမလွယ်ကူလှဘူးလို့ပြောဆိုပါတယ
် I've experienced two pregnancy losses. The first was actually losing my daughter Aya back in 2021 and she was born still at 27 weeks and the following year I also experienced a miscarriage in the early stages of pregnancy. Nobody really wants to hear those dreaded words that there's no heartbeat and I think nothing really can prepare you for that moment.
Chama go win so chong da na chain chong bu ba de. Patama chain ga 2022 khu ne ma chama ye thami aya so chong kae ya bi 29 pat twin mwe phwa kae ra phit bi naw ne ma ကိုဝင်စောပိုင်းအဆင့်မှာကိုဝင်ပြက်ချခြင်းကိုလည်းထပ်မံကြုံတွေ့ခဲ့ရပါတယ်။ကလေးမှာနှလုံးခုန်တာမရှိဘူး။ဒါကကြောက်စရာကောင်းတဲ့စကားလုံးများဖြစ်ပြီးဒါကိုမိသူမြမကြားကျင်ကြသလိုထိုခဏအတွက်သင်အားမိသည့်အရာကမှအမှန်တကယ်မပြင်းစင်ပေးထားနိုင်ဘူးလို့ကျမထင်ပါတယ်။ကလေးနှစ်ယောက်စလုံးကိုဆုံးရှုံးပြီးနောက်ဖက်တီမာသည်သူမရဲ့ဆုံးရှုံးမှုကိုရင်ဆိုင်ရန်အချိန်နေငယ်တာသူမမှာရှိတယ်လို့ခံစားရပါတယ်
။ It was more about what can I do right now to ensure that my baby girl got a decent washing and shrouding and burial. After that is when it kind of really just, you know, sinks in and it wasn't until several weeks where the crush of that pain really incapacitated me.
ဒါတဲ့ပူတာကကျွန်မကလေးမလေးကိုသစ်လျော်တဲ့ဆေးကြောပြီးဖုံးအုပ်ပြီးမြုံနံဖို့သေးချာအောင်ကျမအခုဘာရီလို့ရမလဲအဲ့ဒီနောက်မှာတော့ဒီထဲမှာတကယ်နင်းမြုပ်သွားပါတော့တယ်ရသပတ်များစွာကြာပြီးနောက်အဲ့ဒီနာကျင်မှုရဲ့နှိပ်စက်မှုတွေကျမအားအမှန်တကယ်ဘာကိုမှမလုံဆောင်နိုင်တော့ပါဘူး Gidget Foundation Australia မှာဒေါက်တာ Erin Sito ကဒီဝေဒနာဟာကိုယ်ဝင်ဆုံးရှုံးခဲ့ရတဲ့အမျိုးသမီးတွေမှာအဖြစ်များတယ်လို့ပြောဆိုပါတယ်
It can bring up emotions and sadness and guilt, how they feel about their bodies, trust in their bodies to be able to go on and have future pregnancies.
ဒါဟာဝမ်းနည်းမှုနဲ့အတူမိမိကိုယ်ကိုအပြစ်တင်ခြင်းမိမိခန္ဓာကိုယ်နဲ့ပတ်သက်၍မိတို့ခံစားမိမိမိခန္ဓာကိုယ်ကိုဆက်လက်ယုံကြည်မှုနဲ့အနာဂတ်ကိုယ်ဝေများကိုရရှိရန်ယုံကြည်မှုရှိဖို့အတွက်ဖြစ်ပါတယ်။ဒါပေမဲ့ဒါကိုအခုညီရှာတာကတရားရောက်ကိုထုတ်ဖို့ပြောဆိုဖို့ပါပဲလို့ဖက်တီမာကပြောပါတယ်။ဒါပေမဲ့လူတော်များများကသူတို့မတတ်နိုင်ဘူးလို့တုံ့ပြန်ပြောဆိုတတ်ကြပါတယ်
။ Pregnancy loss in general is something that is really shrouded in a lot of secrecy and shame.
ရေဘူးရအဖြစ်ကိုယ်ဝန်ဆုံးရှုံးခြင်းဟာလှုပ်ဝဲမှုနဲ့ရှက်စရာများစွာဖြင့်ဖုံးကွယ်ထားသောအရာဖြစ်ပါတယ်။သားဖွားမိရဆရာဝန်David Elwood ရဲ့အဆိုအရရွှေပြောင်းနေထိုင်သူများနဲ့မတူကွဲပြားသောအသိုက်အဝိုင်းများတွင်ဒီအချက်ရမှုကိုတိုးပွားစေနိုင်တယ်လို့ဆိုပါတယ်
။ But the history of stillbirth of course around the world has been one of stigma and blaming the woman for the fact that the stillbirth has occurred.
တကယ်တော့ကဘာတဝမ်းမှာ stillbirth ကလေးမမွေးမီသေဆုံးခြင်းရဲ့သမိုင်းကြောင်းဟာအမဲဆက်တစ်ခုဖြစ်ပြီးStillbirth ဖြစ်တဲ့ဆိုတဲ့အချက်အတွက်အမျိုးသမီးများကိုအပြစ်တင်တတ်ကြပါတယ်ဖက်တီမာရဲ့ဇာလန်သည်ထောင်နဲ့ချီသော Gidget Foundation Australia မှ data အသစ်တစ်ခုဖြစ်ပြီးကိုဝင်ဆောင်မိခင်အသစ်များရဲ့62ရာခိုင်နှုန်းဟာကိုဝင်ဆုံးရှုံးမှုကြုံတွေ့ခဲ့ရကြောင်းထုတ်ဖော်ပြောဆိုထားပါတယ်။စီးစရာတွေရဩစတြေးလျမှာနေ့စဉ်ကလေး6ယောက်မွေးပြီးအဲ့ဒီထဲမှာမွေးကင်းစကလေးငယ်2ဦးသေဆုံးပြီး5မိနစ်တိုင်မှာမိခင်တယောက်ယောက်ကိုဝင်ပြတ်ကျတတ်တယ်လို့ကိန်းကနားအချက်လက်တွေအရသိရှိရပါတယ်။ဒေါက်တာစီတိုကဒါဟာမိခင်ရဲ့စိတ်ချမ်းသာရေးကိုပြင်းထန်စွာထိခိုက်စေနိုင်တယ်လို့ဆိုပါတယ်။
Those loss statistics translate to higher vulnerability to then postnatal depression and anxiety. So it's really important that we intervene really early in that journey. Health professionals, we're situated differently. We understand the research, the theory. We understand the background in terms of the emotional toll that that can take. But we also sit separately from the family where that conversation can be confidential.
To social media, me ya pi nao pai sikcha yoga ne so yin pu ba mu to go မြမားစီတော့အားနေချက်ဖြစ်ဘာသာပြန်ဆိုနိုင်ပါ रे ဒါကြောင့်စောစောစီစီဝင်ရောက်ဆွတ်ဖက်ဖို့ကအရေးကြီးပါ रे ကျမရဲ့ပညာရှင်များကြားမှာဒါကကွဲပြားစွာရှိနေပါ रे ကျွန်ုပ်တို့ဟာသူသေသနာ theory ခံယူနိုင်သောစိတ်ခံစားမှုဆိုင်ရာအဆုံးဖြတ်ရဲ့နောက်ခံကိုနားလည်ပါ रे ဒါပေမဲ့လည်းမိသားစုနဲ့သီးခြားထိုင်ပြီးစကားပြောဆိုမှုကိုလှုပ်ဝက်ထားနိုင်ဖို့ကအရေးကြီးပါ रे Mr. Elwood သည်အဆိုပါစိုးရိမ်မှုများကိုပဲ့တင်ထပ်ခဲ့ပါသည်။၎င်းရဲ့လူနာအများစုသည်သူတို့ရဲ့ကြာရှုံးမှုသဘောကိုထုတ်ဖော်ပြောဆိုခဲ့ပါသည်
။ They feel that they've failed, that they've the thing that they were always expecting to do, which was to become a parent, is something that they've failed at.
သူတို့အမြဲတမ်းမျှော်လင့်ထားတဲ့အရာမှာမအောင်မြင်ဘူးလို့သူတို့ခံစားရပါတယ်။မိဘဖြစ်ရဖို့သူတို့မအောင်မြင်ခဲ့သောအရာလို့လဲသူတို့ခံစားရပါတယ်ဖက်တီမာကသူမကိုအသက်ကယ်သည်ဟုဖော်ပြထားတဲ့အကြောင်းမှာသီးသန့်ချမ်းရစ်သူကိုထောက်ပံ့မှုရဲ့အရေးပါမှုကိုမိမောင်းထိုးပြထားပါတယ
် It's not just the language that's important in terms of getting accessibility to resources but it's also ensuring that the community and the healthcare settingdoes quite understand their experience and ensuring that it's quite unique and personalized to what's important to them and their family
အရေးမြတ်များကိုသုံးစွဲနိုင်စေရန်အတွက်အရေးကြီးသောဘာသာစကားဖြင့်သာမကရယွာနှင့်ကျန်းမာရေးစောင့်ရှောက်မှုစတေများမှ၎င်းရဲ့အတွေ့အကြုံများကိုနားလည်သဘောပေါက်ပြီး၎င်းတို့နှင့်၎င်းတို့ရဲ့မိသားစုများအတွက်အရေးကြီးသောအရာများကိုစိတ်ကြိုက်ပြင်ဆင်ထားဖို့သေချာစေရန်လုပ်ဖို့လိုအပ်တယ်လို့ပြောဆိုပါတယ်။သောတာရှင်များခင်ဗျာ SPS သတင်းဌာနက Marnet Angurie ရဲ့ဆောင်းပါးကိုဘာသာပြန်တင်ဆက်ပေးထားတာဖြစ်ပါတယ်ခင်ဗျာ
။ sps.com.au/bemis ကို home နေရာမှာထားပြီးတော့အမြဲတမ်းနှာစင်နိုင်ပါတယ်။နောက်ဆုံးရသတင်းတွေဆောင်းပါးတွေနဲ့စစ်တမ်းတွေမှာပါဝင်ပြီးတော့ဆက်သွယ်မှုလုပ်နိုင်ပါတယ်။sbs.com.au/bemis ဖြစ်ပါရရှင
် SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ